နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာဘိုကိုဟာရမ်စစ်သွေးကြော်တွေတိုက်ခိုက်ခဲ့တဲ့နောက်ပိုင်းမိန်းကလေးငယ်110ပျောက်ဆုံးနေတယ်လို့နိုင်ဂျီးရီးယားအစိုးရကတနင်္လာနေ့မှာအတည်ပြုပြောဆိုပါတယ်။ဘိုကိုဟာရမ်စစ်သွေးကြော်လို့တန်မြတ်ရှိသူတွေတနင်္လာနေ့ကယူဘီပီနဲ့ဒါပချီကအစိုးရပိုင်းတိုက်ပံတဲ့ဤပညာကောလိပ်ကိုဝင်ရောက်စီးနင်းပြီးကလေးကဒီမိန်းကလေးငယ်တွေပျောက်ဆုံးနေတာဖြစ်ပြီးမိန်းကလေးငယ်တွေဘယ်မှာရှိမှန်းဂူဒီမသိရသေးတယ်လို့အသက်ရှင်ရရှိမရှိလဲမသိရသေးဘူးလို့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။နိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘူဟာရီကတော့ပျောက်ဆုံးနေတဲ့မိန်းကလေးငယ်တွေကိုရှာဖွေဖို့အတွက်တပ်တွေကိုဆစ်လွတ်ထားခဲ့ပြီးလေကြောင်းအကူအညီနဲ့ပါရှာဖို့နောက်ထပ်လေယာဉ်ဆစ်လွတ်ထားတယ်လို့ပြောပါတယ်။ထရက်ကားတွေနဲ့လာရောက်ခဲ့တဲ့လက်နက်အပြည့်နဲ့စစ်သွေးကြော်တွေဟာတနင်္လာနေ့နှောင်းမက်မှာဒပ်ချီမျိုးကလေးကိုဝင်ရောက်ဆင်းနှင်းခဲ့တာဖြစ်ပြီးအမျိုးသမီးကလေးတွေရဲ့အကြောင်းဘယ်မှာလဲလို့မေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။အာနာဘိုင်တွေကမိန်းကလေးငယ်တွေပြန်ပြီးအစွဲခံရတယ်ဆိုတာကနဦးညင်းဆိုခဲ့တာဖြစ်ပြီးသူတို့ဟာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ခြုံပုတ်တွေပုံကောင်းနေတာဖြစ်မယ်လို့ပြောကြားခဲ့တာပါ။